Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ14ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့ 25 တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်။ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လွေဦးပါ။ဒီညနေနားဆင်မဲ့တင်းတွေထဲမှာတော့ပြည်ထောင်ငံကနိုင်ငံတော်အားလိုက်ရဲ့ဘတ်စတီနေအခမ်းအနားမှာသူရဲ့တော်ဖြစ်တဲ့ American သမတ်တော်နဲ့ Trent တက်ရောက်ပါတယ်။ကွယ်လွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူလူရှောက်ဖို့ကို2010ပြည့်နှစ်ညဉ့်ညဉ့်နိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှင်းအောင်လုပ်ရရောက်တယ်ဆိုပြီးတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတ်တန့်အောင်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမကင်ဖြူတွင်းနဲ့သူညင်ညာပေးမှာပါ
။အခုညနေခင်းနားဆင်ကြရမယ့်သတင်းစာမားတွေထဲမှာတော့ပရိပခ္ခတွေဖြစ်နေတာကြောင့်သတင်းယူခွင့်ပိတ်ပင်ထားလို့ပြောစရာဖြစ်နေရတဲ့ရခိုင်ပြည်နယ်တွေကိုအခုပြည်ပသတင်းတောက်တွေကိုဝင်ရောက်သတင်းယူခွင့်ပေးလိုက်တာကြောင့်သတင်းယူဖို့ရောက်နေတဲ့ VOA Wine တော်သူဒေါက်ခင်မျိုးသက်ပြောပြပေးမယ့်ရခိုင်ပြည်နယ်တွင်ကပဂရိအခြေအနေကိုပြောပြပေးမှာဖြစ်သလိုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တပ်မတော်ကြားကတင်မာမှုအခြေအနေကိုရောအစိုးရဘက်ပိုင်းကဘယ်လိုသဘောထားသလဲဆိုတာ
သတင်းထုတ်ပြန်မယ်ဒါအချက်လက်ကြီးဆိုတာလည်းအင်္ဂလိပ်မပြီးရသေးဘူးနော်ဟုတ်တယ်ဗျာဝေအားလုံးကိုပြည်တွင်ပြေလို့ရှင်တော့အတို့ပြည်တွင်ပြေမှာပါเน
าะရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မက်ကင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်ပြည်ထောင်နိုင်ငံကနိုင်ငံတော်အားလိုက်ရဲ့ဘတ်စတီနေအခမ်းအနားမှာအထူးရည်ရတော်ဖြစ် American သမ္မတဒေါ်နယ်ထရန့်တက်ရောက်ခဲ့ပါတယ်အခမ်းအနားမှာတော့ထမကွာစစ်မှာ American ပါဝင်ဆင်နွှဲခဲ့တဲ့200ပြည့်ထိမ့်မဲ့ပြည့် American City Wine နေချက်တက်လျင်နေပြန်ဆက်မှုတွေနဲ့တူစီးပြချီတက်ပွဲကိုလည်းတက္ကတနာကျင်းပခဲ့တာပါ American တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချီတက်ခဲ့ကြတဲ့ပါရီမြို့က64စီလမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလွှင့်တူထားပါတယ်ချမ်ပက်ဝါရီတွေရဲ့တက်ခတ်မှုအနေကကာဝယ်ဖို့လည်းချီတက်ရလမ်းတစ်လျှောက်ရဲတပ်ဖွဲ့ဝင်အင်အား3500ကျော်ချထားပါတယ်ပြင်သစ်နိုင်ငံ Nice မြို့မှာအချမ်ပက်ဝါရီရဲ့ truck ကားတစ်စီးနဲ့တက်ခတ်မှုကြောင့်လူပေါင်း86ယောက်သေဆုံးခဲ့တဲ့ဖြစ်ဖြစ်တနည်းပြင်းနေမှာပဲအခမ်းအနားတွေကိုကျင်းပခဲ့တာပါ IS စစ်စစ်သူကြောင့်ဖွဲ့ကတော့မြေထဲပင်လယ်ဒေသကနေ့စမြို့မှာမနစ်တုန်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်အချမ်းဖက်ဝါရတပ်ဖြတ်ရေးကအမေရိကန်သမ္မတ Trump နဲ့ပြင်သစ်သမ္မတ Emmanuel Macron တို့မနေ့ကတွေ့ဆုံရမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတရဖြစ်ခဲ့ပြီးရာသီဥတုကြောင်းလဲမှုတွေနဲ့ကုန်သွယ်ရေးလိုကိစ္စတွေမှာတော့ခေါင်းဆောင်တို့အကြားသဘောထားမတူတာတွေလည်းရှိခဲ့တာပါအမေရိကန်သမ္မတရဲ့အကျိုးစီးပွားကာကွယ်ရေးနဲ့တတိတိချရပ်တည်လိုတဲ့သဘောထားတွေကြောင့်ပြင်သစ်နဲ့ဥရောပခေါင်းဆောင်တွေစိုးရိမ်မခင်ဖြစ်နေကြမှာပဲပြင်သစ်သမ္မတကတော့အမေရိကန်နဲ့ဘုံသဘောထားတူညီနေတဲ့ကိစ္စတွေကိုအာရုံစိုက်နိုင်မှုကြိုးစားခဲ့ပါတယ်ချမ်ပက်ဝါရကိုရင်ဆိုင်ရမှာနှစ်နိုင်ငံချပူးပေါင်းဆောင်ရွက်မှုတွေခိုင်မာမှုရှိစေဖို့နဲ့အချမ်ပက်ဝါရဘယ်နေမှာပဲရှိနေနေတက်ဖြစ်သွားဖို့လိုအပ်ကြောင်းမနေ့ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲပြင်သစ်သမ္မတကပြောဆိုခဲ့တယ်လို့အချမ်ပက်ဝါရတက်ဖြစ်ရေးမှာနှစ်နိုင်ငံချသဘောထားအမြင်ကွဲပြားမှုမရှိကြောင်းလည်းပြောဆိုသွားခဲ့ပါတယ်
ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်2016ခုနှစ်ဇွန်လထဲမှာသမ္မတထရမ့်ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာနဲ့ရုရှားရှိနေတူနယူးယောက်မြို့ကထရမ့်တာဝါအဆောက်အဦကြီးထဲမှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထရမ့်ဂျူနီယာအနေနဲ့လွှတ်တော်ရှိမှလာရောက်ထွက်ဆိုဖို့ရွေးကောက်ပွဲမှာဒီရုရှားနိုင်ငံဝင်ရောက်ဆက်ဖက်ခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေကြတဲ့လွှတ်တော်တွင်အရေးပါတဲ့ဥရေပြူအမတ်တွေကလှူလာနေကြပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ဟယ်လရီကလင်တန်ရဲ့မွေးဆွေလှုပ်ရှားမှုတွေကိုထိခိုက်စေနိုင်တဲ့အချက်လက်တွေရှိခဲ့နိုင်တယ်လို့ယူဆထားတာဖြစ်ပါတယ်။ထရမ့်မွေးဆွေလှုပ်ရှားမှုအဖွဲ့ဟာရုရှားဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားခဲ့ပုံရတယ်ဆိုတာကိုတွေ့ရတာဟာတကယ့်ကိုစိတ်နှောက်ယှက်ဖြစ်စရာကောင်းတယ်လို့အောက်လွတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင်နန်စီပလိုစီကကြာသပြီးနေတုန်းကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ထရမ့်ရဲ့သားအကြီးဆုံးဒေါ်နယ်ထရမ့်ဂျူနီယာအပြင်တမက်ဖြစ်တဲ့ဂျရက်ကူရှနာလွတ်တော်မှာတကပိတ်ဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တမက်ရဲ့အကြီးအကျယ်အကြံပေးပြတဲ့တမက်ဖြစ်သူကူရှနာကိုထိတ်တန့်လုံခြုံရေးအချက်အလက်တွေသိရှိခွင့်ပေးထားတဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းပေးဖို့လည်းဒီမိုကရက်တစ်အထက်လွတ်တော်အမတ်တွေကတောင်းဆိုထားပါတယ်။အဲဒီလိုအခွင့်ထူးပေးတာဟာအင်မီရောရဲ့ကျင့်ဝတ်စံတော့မဟုတ်ဘူးလို့ဆိုပြီးကူရှနာကိုထိတ်တန့်လုံခြုံရေးအချက်အလက်တွေရယူခွင့်ပေးထားတာကိုချက်ချင်းပြန်ရုပ်သိမ်းရလိမ့်မယ်လို့မစ္စစ်ဖလိုစီကသူ့ရဲ့ Twitter မှာရေးပါတယ်။တမက်ထရမ့်ရဲ့ဒီ Republican Party ဝင်တချို့ကတော့ Trump အနေနဲ့တမက်ဖြစ်သူအပါအဝင်သူ့ရဲ့ဒီသားသမီးတွေကိုအိမ်ပြီးတော့မှတာဝန်ပေးထားတာတွေကနေပြန်လဲရုပ်သိမ်းတာဟာသူ့အတွက်အကောင်းဆုံးဖြစ်လိမ့်မယ်လို့ပြောဆိုနေကြတာပါရှင်
။ American တမက် Donald Trump ရဲ့ပြည်ဝင်ခွင့်ကတ်သတ်မှုအမြင်အရမွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကလာမဲ့သူတွေ Visa လျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စင်းကိုထပ်မံဖြည့်ဆည်းဖို့ American တရားစုကြီးတူကဆုံးဖြတ်လိုက်ပါတယ်။တမက် Trump ရဲ့အမိန့်မှာတော့ American မှာရှိနေတဲ့မိသားစုဝင်တွေထံလာရောက်မဲ့သူတွေထဲမှာ ဖို့ပွားရင်လည်းစမျိုးရင်းချတော်ဆက်မှုမရှိသူတွေကိုခွင့်မပြုဖို့တားမြစ်ထားတာပါ။အီရန်၊လီဘီယာ၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယေမန်နိုင်ငံတွေကလာရောက်မဲ့သူတွေပေါ်ပြည်ဝင်ခွင့်ကန့်သတ်မဲ့ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေမှာနှစ်ပေါင်းများစွာရှိနေခဲ့တဲ့အခြေခံမူတွေနဲ့ကပ်ညီကြောင်းလဲသမ္မတထရန့်ဆိုရကပြောဆိုထားပါတယ်။ဒါမှမဟုတ်ဟာဝိုင်ပြည်နယ်ဟိုနိုလူလူမျိုးကတရားသူကြီးဒက်ရက်ဝက်ဆန်ကတော့အဖိုးဖွားမြေရောက်ပခေမအတော်ဦးလေးတူတူမနဲ့ဝမ်ဝဲတွေကိုပြင်ခွင့်မပြုတဲ့အစိုးရရဲ့ကန့်သတ်မိန်ကိုအတုံးမပြုဖို့မနေ့ကပဲဆုံးဖြတ်ခဲ့တာပါ။အဖိုးဘွားဆိုတာမိသားစုဝင်အရင်းချဖြစ်တဲ့ဆိုတာတာမန်စင်းစားစင်ကြင်ရုံနဲ့သိနိုင်ကြောင်းလည်းဆုံးဖြတ်ချက်ချမှတ်ရမှာပြောဆိုခဲ့ပါတယ်။ဒမတ်ထရန့်ရဲ့ပြင်ခွင့်ကန့်သတ်မိန်နဲ့ပတ်သက်လို့ဒီနေ့နောက်မှအပြည့်အဝချမ်းသာမှုတွေမလုပ်ခင်တချို့အပိုင်းတွေကိုကျင့်သုံးဝင်ရှိကြောင်းအမေရိကန်တရားရုံးချုပ်ကဇွန်လနောက်မှမှဆုံးဖြတ်ထားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ကိုရောက်နေတဲ့သူတွေနဲ့ဆွေမျိုးသားချင်းတော်ဆက်သူတွေပေါ့ပြင်ခွင့်ကန့်သတ်တာတွေကိုထင်းထင်းထင်းထင်းဆွာဖို့လည်းတရားရုံးချုပ်ကစုံတိုက်တွန်းထားပါတယ်။
ကာတာနိုင်ငံနဲ့အင်းနီချင်းအာရဗ်လိနိုင်ငံကြားကတန်တမာရေးတင်မှမှုကိုဆုံးသက်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ကွေ့ဒေသကို၄ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဆန်ရက်ခီးစင်ဟာတိုးတက်မှုတစုံတရာရှိခဲ့ပုံမရဘဲဆုံးသက်သွားပါပြီ။ကာတာနိုင်ငံအကြီးအကဲ Sheikh Jamin bin Hamad Al Thani နဲ့နောက်ဆုံးချိန်တွေ့ခဲ့ပြီးတဲ့နောက်ကြာတာပြီးနေတော့ကဝါရှင်တန်မြို့တော်ကိုပြန်လည်မထွက်ခွာခင်သတင်းတောက်တွေရဲ့မေးခွန်းတွေကိုတော့ဝန်ကြီး Tillerson ကမဖြေသွားပါဘူး။ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့အာရဗ်လေးနိုင်ငံအဖွဲ့ဟာပြီးခဲ့တဲ့လအစောပိုင်းကစလို့ကာတာနိုင်ငံနဲ့တရမန်ဆက်ဆံရေးကိုဖျက်တားလိုက်ကြပါကာတာဆွေရဟာဒေသတွင်အကြမ်းဖက်အဖွဲ့တွေကိုငွေကြေးကူညီထောက်ပံ့ပေးနေပြီးတော့သူတို့နဲ့ပြိုင်မဲ့ဖြစ်တဲ့အီရန်နိုင်ငံနဲ့လည်းအနီးကျဆက်ဆံရေးထားရှိနေတယ်လို့ဆိုပြီးဒီအာရဗ်လေးနိုင်ငံကကာတာကိုဆွဆွဲပြောဆိုထားတာပါကာတာကတော့ဒီဆွဆွဲချက်တွေကိုညှင်းထားပါတယ်။ကာတာအနေနဲ့ဒီအီဂျစ်နိုင်ငံကမွတ်စလင်ညီကိုများအဖွဲ့လိုအစ္စလာမ်အဖွဲ့တွေနဲ့ဆက်ဆံရေးဖြတ်တောက်တာအပါအဝင်သူတို့ရဲ့တောင်းဆိုချက်73ချက်ကိုလိုက်လျောဖို့ဆော်ရီအာရေဗျအီဂျစ်ဘာရိန်းနဲ့အာရဗ်စော်ဘာများပြည်ထောင်စု UAE နိုင်ငံလေးနိုင်ငံကတောင်းဆိုထားတာပါ။ကာတာနိုင်ငံကတော့ဒီတောင်းဆိုချက်တွေဟာကာတာရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်လို့လိုက်နာမှာမဟုတ်ဘူးလို့ပြောထားပါတယ်။အမေရိကန်ဆိုရအနေနဲ့ကတော့လက်ရှိဒီအာရဗ်နိုင်ငံတွေရဲ့ပြိပခါကြောင့်အမေရိကန်ရဲ့စီးရင်းနဲ့အကြမ်းဖက်ဝါဒတံပြန်ချေမှုရေးလုပ်ငန်းတွေကိုထိခိုက်လာပြီးဒေသတွင်းမှာအီရန်နိုင်ငံရဲ့ဒီဩဇာလွှမ်းမိုးမှုကြီးထွားလာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိ5.7 kHz 1863ည5.19 kHz 1556ဆိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကွမ်လွန်သွားတဲ့တရုတ်လူခွင့်ရေလှူရှာသူလူရှာဖို့ကို2010ပြည့်နှစ်မှာငင်းကြိုင်းနိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းလွှဲအောင်လောက်ရရောက်တယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုလူသားမျိုးကိုနိုဘယ်ဆုချီးမြှင့်တာစုပေးရခြင်းရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ခွာရရောက်တဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကဒီကနေ့ပဲပြောဆိုလိုက်တာပါ။တရုတ်နိုင်ငံမှာအထင်ရှားဆုံးနိုင်ငံရေးအကျဉ်းသားတူဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှောက်ဘူဟာအသက်ကင်ဆာရောဂါခံစားခဲ့ရပြီးကွယ်လွန်ခဲ့ရမှာလဲတက်ရှိထင်ရှားရှိခဲ့စဉ်ကလိုပဲအခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။အသက်ကင်ဆာနောက်ဆုံးအဆင့်ခံစားခဲ့ရပြီးတဲ့နောက်ရှင်းနစ်ချနေခဲ့ရတဲ့အချင်းထောင်ကနေစေကုသဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံရှင်းမြောက်ဖွဲ့ရှန်ယန်ဒေသကဆေးရုံမှာပဲမနေ့ကကွယ်လွန်သွားခဲ့တာပါ။ဒေသခံအနာဘင်ကတော့ခန္ဓာကိုယ်ရင်းအင်္ဂါတွေအလုံးမလုံးတော့ပဲတည်ဆုံသွားတာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်တမ်မကြီးတယ်ရီဘရန်စတက်ကတော့ထောင်သွင်းအချင်းချရမယ်စာလေးစားမှုတွေကိုပြသရမယ်ရည်တည်ချက်ခိုင်မာသူစံနမူနာပုံကိုတူတရုတ်နိုင်ငံကဆုံးရှုံးခဲ့ရကြောင်းပြောဆိုခဲ့တာပါ။လူရှောင်ဖို့တည်ဆုံမှုတွေတရုတ်စိုးရမှာတောင်းရှိကြောင်းနော်ဝေးနိုင်ငံနိုဘယ်ကော်မတီအကြီးအကဲကလည်းပြောဆိုခဲ့ပါတယ်။ဂျမားရဲ့အခြေအနေစိုးရွားမလာခင်လုံလောက်တဲ့ကုသမှုတွေရနိုင်မယ့်နေရာကိုပြောင်းရွှေ့မပေးခဲ့တဲ့အတွက်အလွန်မဲ့စိတ်နှောက်ယှက်ဖြစ်ခဲ့ရတယ်လို့အချိန်မတန်ခင်တည်ဆုံမှုတွေတရုတ်စိုးရမှာကြီးလေးတဲ့တောင်းဝန်ရှိကြောင်းလည်းနိုဘယ်ကော်မတီဥက္ကဋ္ဌဘရက်ဒရက်စ်အန်ဒါဆန်ကပြောဆိုလိုက်ကြပါလူရှောင်ဘူတည်ဆုံမှုနဲ့ပတ်သက်လို့အမေရိကန်၊ဂျာမနီပြင်သစ်နဲ့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးတို့ရဲ့ဝေဖန်မှုတွေကိုတော့တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံရဲ့တရားစီရင်ပိုင်ခွင့်ကိုနိုင်ငံတချို့ကဝင်ရောက်ဆွတ်ဖက်နေကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်ကပြောဆိုခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီအားပေါ် The Global Times သတင်းစာကလည်းဘဝတစ်လျှောက်ကြီးကွဲစရာအခြေအနေမှာနေထိုင်ခဲ့ရတဲ့လူရှောင်ဘူရဲ့နောက်ဆုံးအခြေအနေမှာပြည်ပအင်အားစုတွေရဲ့နိုင်ငံရေးအရာအတုံးချရခံခဲ့ရကြောင်းလည်းရေးသားဖော်ပြခဲ့ပါတယ်
။မြန်မာအင်းနီချင်းအိန္ဒိယနိုင်ငံကိုရှေ့ရကြချစ်ကြည်ခီရောက်နေတဲ့တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာအိန္ဒိယဝန်ကြီးချုပ်နေရာမူဒီနဲ့ဒီနေ့တွေ့ဆုံပြီးတော့နိုင်ငံလုံခြုံရေးနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။ နိုင်ငံစစ်တပ်တွေအကြားနီးကပ်တဲ့ဆက်ဆံရေးတိစောက်ထားနိုင်တဲ့အပေါ်မှာဝန်ကြီးချုပ်မူရီကကျေးဇူးတင်ကြားပို့ချုပ်မှုကြီးမေးအောင်လိုင်းနဲ့တွေ့ဆုံချင်းပြောကြားခဲ့တယ်လို့အိန္ဒိယရဲ့အရှိမြော်ဝါဒမှာမြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်းနဲ့နိုင်ငံအကြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်သွားဖို့သူ့အနေနဲ့တနိဋ္ဌန်အခိုင်အမာချထားတဲ့အကြောင်းဝန်ကြီးချုပ်မူရီကပြောပါတယ်ဝင်ကြီးချုပ်မူရီနဲ့မတွေ့ဆုံခင်ဒီကနေ့မှာပဲ New Delhi မြို့တော်ကသမ္မတအင်ဒိုရှီမှာအိန္ဒိယရေတပ်အကြီးအကဲရေတပ်ပို့ချုပ်ကြီးဆူနီလပ်နန်ပါကဒီနိုင်ငံတော်ကွန်ပျူတာဖွင့်တဲ့အတူပို့ချုပ်မှုကြီးမေးအောင်လိုင်းကိုကြိုဆိုပါရစေ။အဲဒီနောက်မှာတော့ပရမကဘာစစ်အတွင်းကြာဆုံးခဲ့တဲ့အိန္ဒိယစစ်တီဗီကိုဂုဏ်ပြုထားတဲ့အိန္ဒိယ Gate အောက်မေ့ဘွယ်တရေကောင်းပိတ်မံမဟုတ်ဦးကြီးရှိရာကိုပို့ချုပ်မှုကြီးမေးအောင်လိုင်းသွားရောက်ပြီးတော့ပန်းခွေချပါရစေ။ပို့ချုပ်မှုကြီးမေးအောင်လိုင်းဦးဆောင်တဲ့အဖွဲ့ဝင်15ဦးပါအစ်မကိုစလေအဖွဲ့ဟာဂါယာဗာရာနသီနောက်အမဒဘတ်နဲ့ဝိသခဖပနံမျိုးတွေကိုသွားရောက်ခဲ့ပြီးဖြစ်တယ်လို့အိန္ဒိယကစစ်ဖက်ရဲဘက်ခေါင်းဆောင်တွေနဲ့ဆက်တိုက်တွေ့ဆုံခဲ့ပါရစေရှင်။
S is the Sujo အဖွဲ့ကိုချေမုံမှုကျိုးပန်းနေတဲ့အမေရိကန်ရဲ့နိုင်ငံတကာမဟာမိတ်တွေအနေနဲ့ယူရိုးနိုင်ငံမိုဆွမ်မြို့ကိုပြန်လည်သိမ့်ပိုင်နိုင်ခဲ့ပြီးနောက်ပိုင်းကြီးမားတဲ့တိုးတက်မှုတွေရရှိနေတဲ့အကြောင်းအမေရိကန်ဆိုရအစိုးရရရှိတွေကပြောဆိုလိုက်ကြပါတယ်။အချိန်နှမှာပဲယူရိုးနဲ့စီးရိုးနိုင်ငံတွေမှာအစွန်းရောက်တွေကိုအပြစ်ဒဏ်ရှင်းလင်းပြီးနောက်ပိုင်းတည်ငြိမ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်စီစဉ်နေကြောင်းလည်းမနေ့တုန်းကပဲပြောဆိုခဲ့ကြတာပါ။စစ်သွေးကြွတွေဆက်လက်လှုပ်ရှားနေတဲ့စီးရိုးနိုင်ငံရကာမြို့နဲ့ကျန်းနေမြေတွေမှာတိုက်ပွဲတွေအချိန်ကာလတစ်ခုထိရှိနေမှာဖြစ်ကြောင်းလည်း S အစွန်းရောက်ဖွဲ့ချေမုံရေးမြန်မာဖွဲ့ကအမေရိကန်ထုတ်ကိုယ်ဆက်ဘရက်မက်ကော့ကပြောဆိုလိုက်တာဖြစ်ပါတယ်။စစ်သွေးကြွအဖွဲ့အနေနဲ့မရှောင်လွှမ်းနိုင်တဲ့အဆုံးသတ်လမ်းကိုရောက်နေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အချိန်နှမှာပဲအမေရိကန်ပြည်တော်စုနဲ့နိုင်ငံပေါင်း82နိုင်ငံပါဝင်တဲ့ IS အစွန်းရောက်ချေမှုရေးမြန်မာဖွဲ့အနေနဲ့တည်ငြိမ်မှုရရှိရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းလည်းပြောဆိုသွားခဲ့ပါတယ်။
အစ္စရေးနိုင်ငံဂျေရုဆလင်မြို့က Old City အရက်မှာမောင်းပြန်တနက်တွေဓာရီကိုင်းဆောင်ထားတဲ့သူ၃ဦးကဒီနေ့ရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်၂ဦးသေဆုံးပြီးတော့အတော်များများဒဏ်ရာရရှိသွားတယ်လို့အစ္စရေးရဲဌာနပြောခွင့်ရတဲ့ဦးကပြောပါရယ်။မွတ်စလင်တွေအထွတ်အထွတ်မြတ်နေရာတစ်ခုဖြစ်တယ်လို့ဂျူးတွေအထွတ်လဲ Temple Mount ဘုရားကျောင်းနယ်မြေဖြစ်သတ်မှတ်ထားတဲ့ဘာသာရေးအရမြင့်မြတ်တဲ့အဲ့ဒီနေရာမှာတိုက်ခိုက်သူတွေကဒီလူတချို့ကိုဓာတ်နဲ့လိုက်ထုတ်ဖို့ကြိုးစားခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရ Mickey Rosenfield ကပြောပါရယ်။တိုက်ခိုက်သူ၃ယောက်စလုံးကိုရဲတပ်ဖွဲ့ကပြစ်တက်လိုက်တဲ့အကြောင်းလည်းသူကပြောပါရယ်။ဒီတိုက်ခိုက်မှုအပြီးမှာတော့အဲ့ဒီနေရာမှာဒီတောက်ကြနေတိုင်းလာရောက်ဝေပြကြတဲ့မွတ်စလင်တွေလာရောက်ခွင့်ရမှာမဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောပါရယ်။ Nobel Sanctuary ဂျမမဟုတ်ရင်လည်း Temple Mount လို့လူသိများတဲ့အဲ့ဒီနေရာဟာဂျူးတွေအတွက်အမြင့်မြတ်ဆုံးဘာသာရေးနေရာတစ်ခုဖြစ်တယ်လို့အစ္စလာမ်ဘာသာဝင်တွေအတွက်တတိယအထွတ်မြတ်ထားရနေရာတစ်ခုဖြစ်ပါရယ်။အခုတိုက်ခိုက်ခဲ့သူ၃ဦးနဲ့ပတ်သက်လို့တော့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာလောလောဆယ်ဘာမှမသိရသေးပါဘူးရှင်။
ဒါကြနေညာနေခေနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bami.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။မကြခင်မှာရန်ကုန်တိုင်းဒေတာကြီးဝင်ကြီးချုပ်နဲ့တက်မတော်ကြားကဖြစ်နေတဲ့တင်မာမှုနောက်ဆုံးအခြေအနေတွေကိုပြောပြပေးသွားမှာပါ။အခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြရအောင်ပါရှင်။မြမဆိုးရကပြည်ပသတင်းဌာနကသတင်းတောက်တွေကိုရခိုင်ပြည်နယ်ထဲမှာတွားရောက်သတင်းယူဖို့ခွင့်ပြုလိုက်တာကြောင့်အခုကျမတို့ရဲ့ VOA1.2 ဒေါက်ခင်မြို့တက်လဲရန်ကုန်မြို့ကိုတာဝန်ထမ်းဆောင်မှုအတွက်ခီးရောင်ဆိုင်မှာပဲရခိုင်ပြည်ခရီးစဉ်မှာလိုက်ပါသတင်းယူနေပါတယ်။အခုဆိုရင်သူကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကတင်းမေရွာကိုရောက်နေပါတယ်။တင်းမေရွာဆိုတာကဒီလဇူလိုင်လ9ရက်နေ့ကပဲလုံချုံရေးကင်းလှည့်တပ်ဖွဲ့ဝင်တွေကိုအိမ်ထဲကနေပြီးတော့တနက်နဲ့အချက်20လောက်စတင်ပစ်ခတ်လို့အပြန်အလှန်ဖြစ်ခတ်မှုဖြစ်ခဲ့တဲ့ခြေရွာဖြစ်ပါတယ်။အဲ့ဒီခြေရွာအခြေအနေနဲ့ရခိုင်ပြည်နယ်တွင်ကနောက်ဆုံးအခြေအနေတွေကိုမေးကြည့်တော့ဒေါက်ခင်မျိုးသက်ကအခုလိုစပြောပါတယ်
။ဒီနေ့တောက်ကြံနေမှာပေါ့နော်။ဒီတောင်ပစားနေပြီးတော့တင်းနေပြီးတော့သွားပြန်ကြည့်ပါလိမ့်။တင်းနေရမှာမေကြောင်ဆောင်တက်ကနေပြီးတော့ခင်းတဲ့အင်းနဲ့အိမ်ထဲကနေပြီးတော့တနက်နဲ့ပြစ်ခတ်တဲ့ခြေအပြန်ကခြေရင်းနဲ့နောက်ဆုံးကြတော့သူတို့တောင်ပြန်စီလေးကိုခြေနဲ့ဆက်ရပြီးပြေးတယ်ပေါ့နော်။ဒီလိုဆိုတော့နောက်ဆက်ရဖို့အသေးလေးကိုဆက်ရဖို့တော့ရှင်းလေးထည့်ပြီးပြောထားတယ်များသွားကြည့်ပါလိမ့်။အဲမီးရောင်တွေပါမီးရောင်တွေတော့သူတို့ဘာကြောင့်လောင်လဲဆိုတော့အထဲမှာလက်လုံကုန်ရှိတယ်ပေါ့နော်သူတို့ပြစ်ခတ်နေတဲ့မီးရောင်ပြီးတော့လက်လုံကုန်ကထပ်ပြီးပေါက်ကွဲတယ်လို့ပြောပါတယ်ဒါပေမဲ့တော့အင်းကြီးအင်းကြီးကသူတို့တောင်းရန်သူတို့ပြောတဲ့သူကဒီကရွာတာမဟုတ်ပါဘူးလေအဲ့ဒီအင်းရှင်ကလည်းသူတို့ခံထားတယ်အဲ့ဒီမီးကတောင်းရန်သူတို့ပြောတဲ့သူတို့ခံထားပါတယ်ဒီကအချင်းမီရောမှာအစအနိထားမလို့လည်းဖြစ်တော့သူက300ရှိပါတယ်ဆင်းနေကြနံပါတ်၃နံပါတ်၃မှာပေါ်စံနေနေထိုင်နေရပါတော့။ဒီနေ့ရွှေနဲ့နှိပ်ကြကြတော့ခမင်းနဲ့မျိုးရည်နေတဲ့ဂျွာလေးပါ။အဲ့တော့ဂျွာ၃ပါကသူတို့မဆင်ဘူးနေပါလား။သူတို့မဆင်နေရာသူတို့ဘန်ကာလေးစကားပဲပြောတဲ့အတွက်ကြောင့်ဒီကခင်းနေရောအထုံးလေးပေါ့နော်။တော့ဒါကရွှေရှင်းပြပါတယ်။ဒီချက်ရှင်းပေါ့နော်။ဒါလေးချက်တော့ရှင်းပြပါတယ်။
အခုဒေါက်ကင်းမျိုးသက်တို့သွားပြီးတော့သတင်းယူနေတဲ့သတင်းတောက်တွေရဲ့လုံခြုံရေးအခြေအနေကရောဘယ်လိုရှိပါလဲ
အခြေခံလို့ငါရသတင်းတောက်တွေကတော့ဘယ်လိုအခြေယူသေးတာတွေပါလဲအခုသွားတဲ့ဒီချင်းမေရွာတို့ဘာလို့ဆိုကိုအတွင်းတော်တော်ကြောင်ကြတဲ့အခြေပုံရတယ်ငါကတော့ဒီနေကြမ်းသောက်တက်တွေပဲတဏ္ဍာလုံးအဆောင်လိုက်ပြီးပါလဲလုံးလုံးချုံချုံလေးရှိတယ်လို့သူကအာမခံပါတယ်
ဒါအပြင်ပေါ်တော့တခြားဒီအစိုးရဝန်တန်းလက်နက်ကန်တပ်ဖွဲ့ဝင်တွေအပေါ်မှာမကျေနပ်လို့သတင်းပေးတိုင်ကြားတာမျိုးကိုကြုံခဲ့ရပါလားရှင်
။အဲဒါတောင်းပစာမရောက်ခင်မှာဝင်းမှာအဲကုန်းပေါ်ကနေပြီးတော့အမျိုးသမီးကြီးလက်ရက်ပြီးဆန့်ခေါ်တယ်။ဆန့်ခေါ်တော့အဲ့နဲ့ဟိုလည်းခွန့်တောင်းပြီးတော့ဟိုပေါ်ကြည့်ရယ်ပေါ်ကြည့်ရယ်ခင်မှာအဲ့မှာအမျိုးသမီးဟိုပြောကြတော့ပေါ့နော်။ဟိုတယောက်ကကျတော့သူ့ရဲ့အော်ဘောနော်ဆက်ဆံရနေပြီးတော့နေသားဆောင်တက်ကန်လေးခံပေါ်ရဲအဲ့ဒါပြန်လုပ်ပြီးလို့ဒါအချိန်မီတည်ကြတယ်လို့ပြောပါတယ
်လက်ရှိပေါ့နော်မွတ်စလင်ကျေးရွာတွေမှာနေထိုင်နေကြတဲ့ဒေသခံတွေအနေနဲ့ရောအခုကျမတို့သတင်းတွေမှာကြားနေဖတ်နေကြရတဲ့လိုမျိုးကြီးလန့်စားစားနေနေရတာမျိုးသူတို့အတွက်လုံခြုံမှုမရှိဘူးဆိုတဲ့အနေထားမျိုးနဲ့နေထိုင်နေရတာမျိုးတွေကဒေါက်ခင်မျိုးသက်တွေ့ခဲ့ရလားရှင
်ဒေသခံတွေကတော့ကြီးရတာကနေနေတိုင်းနေကြတယ်အရင်ကြီးကျောက်ပြန်လမ်းပြောနေရတဲ့ပုံမျိုးတော့မဟုတ်ဘူးစိုက်ကြလို့လည်းစိုက်ငါဖမ်းနေလို့လည်းဖမ်းခတ်တဲ့တောင်းတဲ့သူကဒီနေတယ်နော်ဒါတော့တောင်းပစားမှာပေါ့အင်းမြော်မှာလည်းအဲ့လိုပါပဲအေးချမ်းချမ်းနဲ့စိုက်ပြိုးနေတဲ့လူကလည်းသူကသူစိုက်ပြိုးနေပေါ့နော်တခြားအင်းချစ်သွားတဲ့နေရာကတော့ဘာမှတော့ပြောလို့မရဘူးသူအရင်စကညာနဲ့လည်းတချင်ပြောရတယ်နော်နောက်ဒီဘက်ကယူရီကကမန်တို့ဘာလို့ဒီပမာဒကတက်တဲ့ယူရီကတော့သူကတော့အညာကအုပ်ချုပ်ရေးမှုပေါ့နော်။အဲဒီမှာကြော်တာပြီးပါသူကတော့ဆိုတော့ဒီလိုဒီကိုယ်တိုင်အုပ်ချုပ်ရေးမှုချိန်မကြောက်တော့ဘူးနော်။ဒါမဲ့ဆိုတော့အရင်ဆောင်ချောက်ပြီးပြီးနေတဲ့နေရာတွေနေရတယ်ပြောပါတယ်။ကတနာဖြစ်တဲ့နေရာတွေကဟိုအရင်တုန်းကတော့ဒါမျိုးတွေမရှိဘူးလို့ပြောပါတယ်။ခုကြည့်ရတဲ့လောက်ကတော့ပြဿနာဖြစ်တဲ့နေရာတွေတော့ကြည့်တော့အေးအေးချမ်းချမ်းလို့ပါပဲ။ဆိုင်ကောင်းကောင်းပေးထားလို့လားတော့မသိပါဘူး။အေးချမ်းချမ်းနဲ့ရှိပါတယ်။အခုတော့မယ်ဒီကံကြံလုံးမျိုးဆိုင်လဲနောက်ပိုင်းတော့ဘာပြဿနာမှမကြောက်ဘူးပြောပါစေပထမတော့ကြည့်ရဲအဲဒီမုံနမယွာလို့ပြောလို့ဆိုလို့ရှိရင်ဒီတက်ခါလေးအရင်ကပြန်ပြီးဆွဲတော့အမှုဖြစ်တယ်လို့ပြောပါစေဆိုတော့ကြည့်ရတော့လုံးကြုံကြီးကောင်းနေလို့ဒီအချင်းချင်းမရဘူးထင်ပါတယ
်ရခိုင်ပြည်နယ်မှာကိုရိုင်းတွားရောက်တရင်ယူနေတဲ့ဒေါက်ခင်မျိုးသက်ကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
ဒီမနက်မှာအစိုးရဝန်ထမ်းလိုလူပြည်များတဲ့နိုင်ငံဝန်ထမ်းတွေစီစဉ်ပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ခံမှုတွေလျှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်ရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3255လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုင်းရိုက်ဒီလိုက်ဒီစင်ကပြန်ပါရစေ။
ဒီအမေရိကန်တန်ခါနေတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အစ်စ်နေရနဲ့ပတ်သက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောစကားဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းနဲ့ဒီပြောကြားချက်ဟာအစိုးရနဲ့တပ်မတော်ကြားအထင်မြင်လွဲမှားမှုဖြစ်စေကြောင်းနိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးကဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိကြောင်းနဲ့ကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညင်ကြဲမှုချုပ် level ပဲဖြစ်ကြောင်းအခမ်းအနားတစ်ခုမှာထည့်သွင်းပြောကြားခဲ့တဲ့အပေါ်တက်မရော့ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အစိုးရကိုတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်။ဒီတောင်းဆိုချက်ကိုအစိုးရကဒီလ13ရက်နေ့မှာအကြောင်းပြန်ကြားခဲ့ပါတယ်။ဒီပြန်ကြားချက်မှာရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့ယက်တိချက်သဘောထားမဟုတ်ကြောင်း ဒီပြောကြားချက်ဟာအစိုးရနဲ့တမ်ဘရော့အကြအထင်မြင်လွဲမှားမှုတွေဖြစ်ပေါ်စေခဲ့ကြောင်းနဲ့ဂျန်ဂုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းကိုတမရာယုံဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ထေကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဂျန်ဂုန်တိုင်းဒေသကြီးဝန်ကြီးချုပ်ဘက်ကဘယ်လိုပြန်ကြားမယ်ဘယ်ချိန်ထုတ်ပြန်မယ်ဆိုတာကိုလောလောဆယ်မသိရသေးကြောင်းဂျန်ဂုန်တိုင်းဒေသကြီးအစိုးရအဖွဲ့ကစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးမြင့်တောင်းကပြောပါတယ်။
ပချင်းတို့ပြန်မယ်ဒါရှိနေပြီဆိုတာလေအင်္ဂလိပ်မပြီးရသေးဘူးเนาะဟိုထုတ်ပြန်ွေအားလုံးကိုပြည်ဝင်ပြီလို့ရှင်တော့အင်္ဂလိပ်ပြည်ဝင်ပြီမှာပါเนา
ะရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းရမှာလဲသူတို့မသိရသေးကြောင်းသာဖြေကြားပါတယ်ရက်သက်စစ်ပက်ဆက်ဆံရေးနဲ့ပတ်သက်ပြီးစကမ်းတွေရေးသားခဲ့တဲ့စာရေးဆရာဦးကျော်ဝင်းကတော့လက်ရှိရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်နဲ့တမ်ဘရော့အကြဖြစ်ပေါ်နေတဲ့တင်းမာမှုအပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ်
လန်တော်ရဲ့ဆက်မြင်ကတော်ဆက်စုကြီးတွားနေတဲ့လမ်းကြောင်းကအမျိုးသက်ပြန်တဲ့ပြည်ရဲ့ကိုတွားနေတာပေါ့အဲ့ဒီတော့ရဟူတိုင်းဝန်ကြီးချုပ်မှမဟုတ်ဘူး NLD ပါတီဝင်တွေအားလုံးအနေနဲ့ကိုကောင်းဆောင်တွားနေတဲ့လမ်းကြောင်းကိုကိုပြောလိုက်တဲ့စကားတစ်ခုကစက်မြင်တော့အထောက်ကူပြုနိုင်ရင်ကောင်းတယ်ပေါ့ဗျာအထောက်ကူပြုတာမဟုတ်ဘဲနဲ့အဟန့်တားဖြစ်သွားရင်တော့သိမကောင်းဘူးလို့ထင်တာပဲ
ကျမတို့ဘက်ကသဘောထားထုတ်ပြန်ရမှာတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာအမျိုးသားရင်ကြားစည်ရေးဦးတည်ချက်ကိုထိခိုက်စေတဲ့အပြင်အစိုးရနဲ့တက်မတော်လူထုနဲ့တက်မတော်အကြားဆက်ဆံရေးကောင်းမွန်စေဖို့စင်စဲမပြတ်တိစောက်ရမယ်ရေရှည်ဆက်ဆံရေးလုပ်ငန်းစဉ်ကိုပါအခက်အခဲဖြစ်လာစေနိုင်သူဖြစ်ကြောင်းလည်းသုံးသပ်ထားပါတယ်ဒါကြောင့်ဝင်ကြီးချုပ်ဟာအပြုသဘောနဲ့ရေရှည်ဆက်ဆံဖို့မတင်လျော်တာကြောင့်လိုအပ်တယ်လို့စီစစ်အရေးယူဖို့တင်ပြရခြင်းဖြစ်ကြောင်းလဲထုတ်ပြန်ချက်မှာဖော်ပြပါတယ်။ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်အပေါ်မှာဒါဟာဒီမိုကရေစီနိုင်ငံကြီးတွေရဲ့စံနှုန်းကိုပြောဆိုတာကြောင့်မှမားကြောင်းတုံ့တက်သူတွေရှိတယ်လို့ပြည်ထောင်စုအင်ကာစင်အစင်သတ်မှတ်ချက်အရဒီပြောဆိုချက်ဟာထိတ်တဲရင်ဆိုင်မှုပုံစံဖြစ်နေကြောင်းတုံ့တက်တာတွေလည်းရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။အခုလိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုအရေးယူပေးဖို့တမ်ဘရော့ဘက်ကတောင်းဆိုထားတဲ့အပေါ် NLD အစိုးရနဲ့ NLD ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းဦးဖြိုးမင်းသိန်းလိုက်နာဆောင်ရွက်လိမ့်မယ်လို့နိုင်ငံရေးဆောင်ကြီးလေးလာသူတချို့ကသုံးသပ်ကြပါတယ်။ဦးဖြိုးမင်းသိန်းနဲ့တမ်ဘရော့ကြားအငင်းပွားမှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်လာရတဲ့ပြဿနာဖြစ်တယ်လို့လူအခွင့်အရေးရှင်တွေကလည်းသုံးသပ်ပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
ဇူလိုင်လ9ရက်နေ့တုန်းကရန်ကုန်မြို့အလုံယုံဆွေးနွေးပွဲတစ်ခုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီခေတ်မှာအရက်ဘက်စစ်ဘက်ဆက်ဆံရေးဆိုတာမရှိကြောင်းကာကွယ်ရေးဦးစီးချုပ်ဆိုတာပရိုတိုကောအရညွန်ကြားရေးမှုချုပ်အဆင့်သာဖြစ်ကြောင်းပြောဆိုခဲ့ပြီးနောက်တမ်မတော်နဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့ကြားတင်းမာမှုဖြစ်ပေါ်လာတာပါဒီနောက်မှာတမ်မတော်အနေနဲ့ရေရှည်ဆက်ဆံဖို့မသင့်လျော်သူဖြစ်တဲ့ဦးဖြိုးမင်းသိန်းကိုနိုင်ငံတော်အစိုးရကလူအပ်တယ်လို့အရေးယူပေးဖို့တက်မတော်ကတိုင်ကြားတောင်းဆိုထားပါတယ်ရေရှည်ဆက်ဆံဖို့မသင့်သူဆိုတဲ့စကားရဲ့ကြောင့်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုပြန်တောင်းပန်ခိုင်းပါလားယာဒူးကနေနှုတ်ထွက်ခိုင်းပါလားဆိုပြီးလူမှုကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ရေးသားမှုတွေလည်းထွက်ပေါ်နေပါတယ်ဦးဖြိုးမင်းသိန်းအနေနဲ့ NLD အစိုးရနဲ့ NLD ပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်လိမ့်မယ်လို့သူယုံကြည်ကြောင်းအမေရိကန်အခြေစိုက်နိုင်ငံရေးဆောင်ကြီးလီလာသူဒေါက်တာတင့်ဆွေကမြင်ပါတယ
်ဖြိုးမင်းသိန်းကတော့ NLD ပါတီကတာဝန်ပေးထားတဲ့ပုဂ္ဂိုလ်ဖြစ်တော့ပါတီကရောနိုင်ငံတော်အစိုးရကပေါ့ညွှန်ကြားတဲ့အတိုင်းတော့တသွင်းတင်းသူဆောင်ရွက်လိမ့်မယ်လို့ယူဆတယ်အနေနဲ့ခန်းစားရှိလက်ခံမယ်လို့တိုက်ပြီးအကျိုးကိုကြည့်ပြီးတော့အကောင်းဆုံးဆုံးဖြတ်ချက်ကိုချလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ကဦးဖြိုးမင်းသိန်းဘယ်လိုတုံ့ပြန်မလဲတော့ကျွန်တော်တော့မသိဘူးဒါမှမဟုတ်ဟာအစိုးရကဆောင်ရွက်တဲ့အပေါ်ဦးဖြိုးမင်းသိန်းကလိုက်နာဆောင်ရွက်တဲ့အပေါ်မှာသဘောထားကြီးကြီးနဲ့လက်ခံပြီးတော့တိုင်းပြည်အကျိုးကိုကြည့်ပြီးတော့တမတော်ကလှုပ်ကြရင်တော့အကောင်းဆုံးအဖြစ်တစ်ခုသွားမလားလို့ယူဆပါတယ်ခင
်ဗျ။ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ဟာအစိုးရရဲ့သဘောထားမဟုတ်ကြောင်းဒီပြောကြားချက်ကြောင့်အစိုးရနဲ့တမတော်ကြားအထင်အမြင်လွဲမှားမှုဖြစ်ပေါ်စေခဲ့ကြောင်းဒါကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဆောင်ရွက်ရမယ့်အပိုင်းကိုညွှန်ကြားထားပြီးဖြစ်ကြောင်းသမရာယုံပြောခွင့်ရဦးစော်ဒီကဇူလိုင်လ23ရက်နေ့မှာပြည်တွင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်။တက်ချုံနဲ့ပတ်သက်တဲ့ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာ2008ဖွဲ့စည်းပုံအရလွဲချော်နေတယ်လို့ပြောဆိုသူကတော့ထိုင်းမြန်မာနယ်စပ်အခြေစိုက်ဥပဒေအထောက်အကူပြုကွန်ရက်ကရှေ့နေဦးအောင်သူဖြစ်ပါတယ်။ပြည်မှုဆိုင်ရာဥပဒေအရဦးဖြိုးမင်းသိန်းကိုအရေးယူလို့မရနိုင်ပေမဲ့မသိမလျော်တဲ့ဥပဒေတချို့နဲ့အရေးယူလာနိုင်ခြေရှိတယ်လို့သူကသုံးသပ်ပါတယ်။
အဲ့တော့
အခုလက်ရှိနာမည်ကြီးနေ66ကာကြီးလို့ပေါ့ဗျာမရေမရာတဲ့ဥပဒေနဲ့ရေးမယ်ဆိုတော့ဒါကတော့အပိုင်းပေါ့သို့တော့ပြုဆိုင်ဥပဒေရကျွန်တော်မြင်တာကတော့အတိဖြဲမှုနဲ့ဆိုလို့မရနိုင်ဘူးအတိဖြဲမှုကင်းလို့ချက်ဆက်ချက်ရှိတယ်ဥဖြိုးမင်းသိန်းကသဘောယူနဲ့ပြောလိုက်တာဖြစ်တယ်အဲ့တော့လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပြုမှုဘယ်လိုခြားနားလဲဆိုတာကိုဥပဒေကြောင်းကအတိအကျမရှိဘူးမရှိတော့ကာကြိုမင်းအောင်နိုင်လူအာဏာရနေတဲ့ပုဂ္ဂိုလ်ကြီးအစိုးရဘိုင်းကြီးကမတင်လျော်တဲ့ဥပဒေကြောင်းကိုသုံးပြီးခိနေနေတဲ့ပြဿနာကအရုံးကြီးဖွဲ့စည်းမှုအောက်မှာတောက်လျှောက်ဖြစ်နေတယ်ဒါကအခြေခံပြဿနာကိုကျွန်တော်ပြောကြတယ
်ဥဖြိုးမင်းသိန်းနဲ့တက်မတော်ကြားအငင်းပွားမှုဟာအမျိုးသားပြန်လည်တင့်မြတ်ရေးကိုထိခိုက်စေတဲ့ပြဿနာမဟုတ်ပဲမူမမှန်တဲ့2008ဖွဲ့စည်းပုံဥပဒေကြောင့်သာပြဿနာတက်နေရတာလို့ရှင်းနေဦးအောင်သူကထောက်ပြပါလေ
နှလုံးကြီးဖွဲ့စည်းပုံချီကံဥပဒေအောက်မှာတကဘာလုံးမှာဘယ်မှာမှမရှိတဲ့ပြရန်ချက်တွေထည့်ပြရန်ထားရတယ်ဗျာကာဝေးဦးစီးချုပ်ကတမရလုံးခောင်းဝင်ပြီးတော့လို့ပါလို့ပောက်ကရရီအကုန်လျှောက်ပြရန်ထားတဲ့ဖွဲ့စည်းပုံအောက်မှာအမျိုးသားပြန်လည်တင့်မြတ်ရေးကဖြစ်ကုန်မဖြစ်နိုင်ဘူးဒါကြောင့်လဲဆိုတစ်ခဏရှိရင်ချင်းရောက်တော့မယ်အခုကြည့်လေဥဖြိုးမင်းသိန်းပြောတာလူကမှားတာမဟုတ်ဘူးနောက်ကြီးဖွဲ့စည်းပုံကြောင့်ပြဿနာတက်တာ1948ဖွဲ့စည်းပုံချီရန်ဥပဒေရှိတယ်ဆိုရင်ကာကျုပ်ကလှုပ်တော့မလှုပ်ရဘူးဒါကမြူသားပြန်လည်တင်းမြတ်ရေးကိုဒီနောက်ကြီးဖွဲ့စည်းပုံချီရန်ဥနောက်မှရကူမရနိုင်ဘူးဆိုတဲ့ဟာကိုနှစ်ဖက်လုံးကနားလည်ဖို့လိုတယ
်2008ဖွဲ့စည်းပုံဥပဒေအရကာကွယ်ရေးဦးစီးချုပ်ဟာဒုသမရတူဦးကိုအမည်စင်းတင်သွင်းနိုင်ခွင့်ရှိသူဖြစ်ပြီးနိုင်ငံတော်ရဲ့ယာဒူးစင်မှာထိတ်ဆုံးသမရပြီးရင်၈ဦးမြောက်နေရာမှာရှိပါတယ်တခါအစိုးရအဖွဲ့ဝန်ကြီးတွေထဲမှာကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးတွေကိုကာကွယ်ရေးဦးစီးချုပ်ကခန့်အပ်ပိုင်ခွင့်ရှိသူဖြစ်ပါတယ်။ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်တွေဟာတက်မတော်အကြီးအကဲနဲ့တက်မတော်ပုံရိပ်ကိုကြာဆင်းစေပြီးတက်မတော်ကိုထိပါဆော်ကားခြင်းဖြစ်စေတယ်လို့ယူဆကြောင်းလက်လွတ်စပယ်နိုင်ပြီးထိတ်တန့်ရင်ဆိုင်မှုပုံစံမျိုးနဲ့ဦးဖြိုးမင်းသိန်းရဲ့ပြောဆိုမှုတွေဟာအမျိုးသားညီညွတ်ရေးရေးကိုထိခိုက်စေကြောင်းအစိုးရနဲ့တက်မတော်ကြားဆက်ဆံရေးကိုအခက်အခဲဖြစ်လာစေတယ်လို့တက်မတော်ဘက်ကသုံးသပ်ကြောင်းဇူလိုင်လ၁၂ရက်နေ့မှာတက်မတော်ကသဘောထားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။ကျမတို့အခုတန်လွင်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာတုတ္တဆောင်တဲ့အမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာရှားတဲ့သတင်းပတ်စင်ကန္တာတွေကိုနားဆင်ကြရမှာပါ။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင်
။ပြည်ထောင်ငံကနိုင်ငံတော်အားလိုက်ရဲ့ဗက်စတီနီအခမ်းအနားမှာအထူးအဆက်တော်ဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်ပါတယ်။ခမ်းအနားမှာတော့ပထမကွာစစ်မှာအမေရိကန်ပါဝင်ဆင်နွှဲခဲ့တဲ့နေ့ရက်ပြည့်ထိမ့်မှတ်ဖြစ်အမေရိကန်စစ်တီဝိုင်းနေချက်တက်လျင်တွေပြန်သတ်မှုတွေနဲ့အတူစီးပြတ်ချစ်တဖွဲ့တွေကိုလည်းတခဏနာကျင်းပခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေဦးဆောင်ပြီးပြင်သစ်စစ်သားထောင်ပေါင်းများစွာချစ်တက်ခဲ့ကြတဲ့ပါရီမြို့တော်ကရှောင်းဇယ်လီဇင်လမ်းမကြီးပေါ်မှာတော့နှစ်နိုင်ငံအလံတွေလွင့်ထူထားကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်ဝင်ကမ်ပိန်းအရမွတ်စလင်များစွာရှိရာနိုင်ငံ6နိုင်ငံလာမဲ့သူတွေဗီဇာလျှောက်ထားရမှာတတ်မှတ်ထားတဲ့မိသားစုဝင်စီးရင်ကိုထပ်မံပြည့်စုံဖို့အမေရိကန်တရားစီရင်ယူကဆုံးဖြတ်လိုက်ပါတယ်။ဟာဝိုင်ပြည်နယ်ဟွန်နိုလူလူမျိုးကတရားစီရင်တဲရဝဆန်ကအဖို့အဖွားမြေရောက်ပါခင်မအတော်ဦးလေးတူတူမနဲ့ဝန်ဝဲကိုပြည်ဝင်မပေးရဆိုရကတ္တမင်းကိုအတော်မပြည့်ဖို့မနေ့ကဆုံးဖြတ်လိုက်ကြပါကတ္တနငယ်နဲ့အင်းနီချင်းအာရလေးနိုင်ငံခြားတထမန်ကြီးတင်မမှုတွေကိုအဆုံးသတ်စေဖို့ရည်ရွယ်ပြီးပါရှန်ပင်လယ်ဝက်ဒေသကိုလေးရချသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားဝန်ကြီးရက်စတီလာဆန်ရဲ့ခီးစဉ်ဟာတိုးတက်မှုမမေ့ရရမရှိဘဲအဆုံးသတ်သွားပါတယ်ကတ္တနငယ်ရဲ့အကြီးကဲရှိခ်တမက်ဘန်ဟာမက်ထဲတာနီနဲ့နောက်ဆုံးချင်းတွေ့ဆုံခဲ့ပြီးတဲ့နောက်မှာပဲဂျာတာဘင်းနီကဝါရှင်တန်မြို့တော်ဝန်ကြီးတင်လာဆန်ပြန်လည်ထွက်ခွာသွားခဲ့တာပါကိုလွန်သွားတဲ့တရုတ်လူခွင့်ရေးလှုပ်ရှားသူလူရှားဖို့ကို2010ပြည့်နှစ်မှာငင်းချင်းနိုဘယ်ဆုချီးမြှင့်တာနိုဘယ်ဆုရဲ့ဂုဏ်သိက္ခာညွှန်းနှိုင်းအောင်လောက်ရောက်တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်ဒီလိုလူစားမျိုးကိုနိုဘယ်ဆုချီးမြှင့်တာဆုပေးရရင်ရည်ရွယ်ချက်နဲ့ဆန့်ကျင်နေတဲ့အတွက်စော်ကားရရောက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကန်ရှောင်းကဒီကနေ့ပြောဆိုလိုက်တာပါထင်ရှားသောနိုင်ငံရေးအကျဉ်းသားတူဖြစ်ခဲ့တဲ့အသက်62နှစ်အရွယ်လူရှားဖို့ကအသက်ကစားရောဂါနဲ့မနေ့ကကွယ်လွန်ခဲ့တာပါ
သောကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရေမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ည9:00နာရီတခါထပ်ပြီးထုတ်လွှင့်မယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.